မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလက်နက်ကင်ပဋိပက္ခတွေနဲ့မကြသေးခင်ကမိုးကြီးရေရှမ်းမှုတွေကြောင့်တင်းချီတဲ့ဒေသခံတွေဥယျာဉ်ဆန့်ခွာထွက်ပြေးနေရပြီးအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကပြောပါတယ်။စစ်တပ်နဲ့ဒေသခံကာဝေးတပ် PDF တွေကြားတိုက်ပွဲတွေကြောင့်သခိုင်းတိုင်းထဲမှာလူပေါင်းထောင်ချီပြီးတော့ဥယျာဉ်ဆန့်ခွာထွက်ပြေးနေရတယ်လို့ရှင်းပြနေမင်းတပ်တဝိုက်မှာလည်းဒေသခံ16,900ကျော်နေရဆန့်ခွာထွက်ပြေးနေရတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးမှူးချုပ် UNOCHA ကတောက်ချာနေမှာသတင်းထုတ်ပြန်ပါတယ်။ February 1ရက်စစ်တပ်အာဏာသိမ်းမှုနောက်ပိုင်းပဋိပက္ခတွေကြောင့်မြန်မာနိုင်ငံအရှိတောင်ပိုင်းကရင်နဲ့ကယားပြည်နယ်တွေမှာလည်းလူပေါင်း13,000ကျော်နေရဆန့်ခွာထွက်ပြေးနေရတာပါ။ချင်းပြည်နယ်ကမြို့နယ်15ခုမှာ2021နှစ်စံပိုင်းကစပြီးတော့နေရဆန့်ခွာထွက်ပြေးသူ26,000ကျော်ရှိပြီးခုထိမပြောင်းနိုင်သေးသူက6,400ကျော်ရှိတယ်လို့ပြောပါတယ်။ပြည်ရင်းဒုက္ခနဲ့ဒုက္ခတဲ့စခန်းတွေနဲ့ချမ်းပြည်နယ်ကရင်ပြည်နယ်တွေကစစ်ဆောင်ဒုက္ခတွေရိဆန်းနေရိခါပြက်လက်တဲ့သတင်းတွေအတွက်လဲစိုးရိမ်ကြောင်းပြောပါတယ်ဇူလိုင်လအလယ်ကစပြီးမုတ်တုံမိုးတီးထန်စွာရွာသွန်းပြီးရေကြီးရေရှမ်းမှုကြောင့်ကချင်ကရင်မွန်ရခိုင်ရှမ်းအရှေ့ပိုင်းနဲ့မန္တလေးတနင်္သာရီတိုင်းတွေကလူပေါင်း13,000-25,000လောက်ရေစဲဘေးဒဏ်ခံရပြီးတေဆုံးမှုနဲ့အတူနေအိမ်တွေစိုက်ခင်းတွေပျက်စီးခဲ့ရတယ်လို့လည်းပြောပါတယ်